ယူကရိန်းနိုင်ငံကရုရှားကိုပေးဖို့ရှိတဲ့သဘာဝဓာတ်ငွေဘူးအကျွေးငွေဒေါ်လာ12,000နီးပါးကိုနောက်ဆုံးပေးရမယ့်ရက်ဖြစ်တဲ့ဒီကနေ့မှမပေးနိုင်တာကြောင့်ယူကရိန်းစီသဘာဝဓာတ်ငွေပို့တာရပ်လိုက်ပြီလို့ရုရှားစွမ်းအင်ကုမ္ပဏီ Gazprom ကပြောလိုက်ပါတယ
်။ Решение принято в полном соответствии с действующим контрактом.
Контракт сажоя дине Москва сено чей мне сенай ма Ukraine Naftogaz дангве компани ине не ngwe pe thare atai me tabawa dangwe ko ya ma ba da ba me aku chain thi ayin chan ni de ajwe yo jwon la twet jwe twe ngwe ko ba me ya de ba bu ngwe ya mhat tan ma tong ya be twet ni ya da chao Naftogaz ka pe bi da ngwe pamana atai me tabawa dangwe ya ba me lo Gazprom ye pyo khwin ya pauku ga pyo da da ba အကျွေးပြန်ပေးဖို့တတ်မှတ်ထားတဲ့အချိန်ကျော်သွားပြီးတဲ့နောက်ယူကရိန်းအနေနဲ့တဘာဝဓာတ်ငွေကိုဝယ်မယ်ဆိုရင်ကြိုတင်ငွေအရင်ဆုံးပေးရမယ်လို့ Gazprom ကဆိုပါတယ်။ဒါအပြင်ယူကရိန်းအနေနဲ့အကျွေးစုစုပေါင်း American Dollar 4,000 ကျွဲကိုပြန်ဆက်ဖို့ Stockholm မှာရှိတဲ့စီးပွားရေးဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်းပေးတဲ့တရားခုံရုံးမှာရုရှားစွမ်းအင်ကုမ္ပဏီကြီးကဒီကနေ့မှပဲတရားစွဲဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံဟာဥရောပတိုက်တခြားနေရာတွေစီတဘာဝဓာတ်ငွေကိုကြားခံပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်။